ဆေဆိုးရထုတ်ပြန်တဲ့ရွေးကောက်ပွဲဥပဒေနဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပါတီကိုမှတ်ပုံပြမတင်ဘူးလို့ဆုံးဖြတ်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့မြန်မာအရေးလေလာသူဂျိုဆက်ဆီလ်ဗာစတိုင်းကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရတ်ဂါစ်တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူပါမောက်ခဆီလ်ဗာစတိုင်းနဲ့ဒီကိစ္စအသေးစိတ်ကိုဥကြော်စံသားမေးမြန်းပြ မနက်ကမှမြို့သားဒီမိုကရေစီအဖွဲ့ချုပ်ကစစ်အစိုးရပြဋ္ဌာန်းတဲ့ရွေးကောက်ပွဲဥပဒေနဲ့အညီသူတို့ပါတီကိုမှတ်ပုံနဲ့မတင်ဘူးရွေးကောက်ပွဲမှာလည်းဝင်မှာမဟုတ်ဘူးဆိုပြီးတော့ဆုံးဖြတ်လိုက်ပါပြီ။ဒီဆုံးဖြတ်ချက်ကိုပမောက်ခဂျိုးဇက်ဆီလ်ဗာစတိုင်းဘယ်လိုသဘောရပါလဲခင်ဗျာ
။ Well, I think it is the right decision for the Burmese people to make.
ကြာဟာမြန်မာပြည်သူတွေအတွက်လှုပ်တင်လှုပ်ထိုက်တဲ့ဆုံးဖြတ်ချက်လို့ထင်ပါတယ်စစ်အစိုးရဟာသူတို့ပါတီသူတို့ခေါင်းဆောင်ပိုင်းသူတို့ရဲ့သဘောထားအမြင်တွေကိုအလေးတရူအတိအမှတ်ပြုထားတာမရှိလေတော့သူတို့ဟာသူတို့ဒီလိုပဲဆုံးဖြတ်ရမှာပါရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်စရာအကြောင်းမရှိပါဘူ
းဒါပေမဲ့စစ်အစိုးရကဆရာကြီးပြောသလို NLD ကိုအတိအမှတ်မပြုဘူးသူတို့ခေါင်းဆောင်ပိုင်းကိုလည်းအတိအမှတ်မပြုဘူးလို့တရားဝင်ထုတ်ဖော်ပြောဆိုထားတာမတွေ့ရဘူးခင်ဗျ
Well the NLDis the party of Aung San Suu Kyi and the Democratic Peoples of Burma.
The NLD ကဒေါင်ဆန်းစုကြည်ရဲ့ပါတီပါ။ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူပြည်သားတွေရဲ့ပါတီပါ။ပြည်သူတွေရဲ့အခွင့်အရေးတွေကိုစစ်တပ်ကဖိနှိပ်ချုပ်ချယ်ထားပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူသားအလုံးအတွက်အတိမတ်ပြုထားတဲ့အခွင့်အရေးတွေကိုလည်းတခုမှခွင့်ပြုပေးရထားတာမရှိပါဘူး။ဆိုတော့စစ်အစိုးရစိတ်ကျဉ်နှပ်ပါစီတော့ဆိုတဲ့သဘောလောက်နဲ့တော့ NLD ဟာရုပ်ောက်ပွဲဝင်နေစရာမလိုပါဘူး။စစ်တပ်ကသူတို့ကိုဘာမှလိုက်လျောတာခွင့်ပြုတာလည်းမရှိဘူး။ဒါကြောင့်အခုလိုဆုံးဖြတ်လိုက်တာစစ်အစိုးရလောက်ရတဲ့လိုက်လျောညီတွေရှိတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။ဒါကြောင့်လုံးဝမှန်ကန်တယ်လို့ပြောတာပါ
။ရွေးကောက်ပွဲအတွက်ပါတီကိုမှတ်ပုံမတင်ဘူးဆိုရင်ပါတီရည်တည်ရေးအတွက်အခက်ကြုံရမယ့်အခြေအနေရှိနိုင်တယ်လို့ကမတွက်ဘူးလားခင်ဗျာ
။ If there is no registration then the military has no opposition and since
NLD ကရွေးကောက်ပွဲအတွက်မှတ်ပုံမတင်ရင်စစ်အစိုးရမှာအတိုက်ခံမရှိဖြစ်သွားပါလိမ့်မယ်။စစ်အစိုးရကဒီရွေးကောက်ပွဲဟာဒီမိုကရေစီပြည့်ဝတဲ့ရွေးကောက်ပွဲဖြစ်မယ်ဆိုပြီးတော့တောက်လျှောက်ပြောထားပေမဲ့အတိုက်ခံမရှိတဲ့အတွက်ဒီမိုကရေစီရွေးကောက်ပွဲမဖြစ်နိုင်တော့ဘူး။ဆိုတော့စစ်အစိုးရဟာပြည်သူလူထုကိုအခြေခံအခွင့်အရေးပေးဖို့ငြင်းဆန်တဲ့သူတွေဖြစ်သွားတဲ့အတွက်ဒီနေရာမှာသူတို့အမျက်မထွက်ပဲအရှုံးပေါ်မှာဖြစ်ပါတယ
်။ဒါဆိုရင် NLD ပါတီကဆက်လက်ရှင်သန်နိုင်ပါဦးမလားခင်ဗျာ။မှတ်ပုံမတင်ဘူးဆိုရင်
Why do you say they won't survive? Are they going to lose their food, their shelter?
ဘာကြောင့်မရှင်းတန်နိုင်ဘူးလို့ခင်ဗျားကထင်တာလဲ။သူတို့မှအစားအစာငတ်ပြတ်သွားမှာမဟုတ်လား။တိတိကျကျစဉ်းစားကြည့်ရပါလိမ့်မယ်။အခုပဲ NLD ပါတီဟာမှတ်ပုံမတင်ရွေးကောက်ပွဲမဝင်ဆိုတာကိုနိုင်ငံတကာကိုဆက်သွယ်ရှင်းပြနိုင်ခဲ့ပြီမဟုတ်လား။ NLD ဟာသူတို့အချင်းချင်းအကြမ်းမာရောပြင်ပကဘာနဲ့ကိုအမြဲအဆက်အသွယ်လုပ်နေပါတယ်။စစ်ဆွေးရကတာပြင်ပကဘာနဲ့ဆက်သွယ်ပြီးဆက်လက်ရှင်းတန်နိုင်ဖို့လိုအပ်နေတာပါ။သူတို့ဟာအရာရာကိုလျှို့လျို့ဝှက်ဝှက်လုပ်နေရတာပါရုပ်ောက်ပွဲနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုလည်း NLD ကကဘာကိုဒီရက်ပိုင်းတွေအတွင်းမှာပဲအသိပေးခဲ့တယ်စစ်အစိုးရကပဲဘာမှမပြောနိုင်ဖြစ်နေတာပါရုပ်ောက်ပွဲဘယ်တော့ကျင်းပမယ်ဆိုတာတော့မပြောနိုင်သေးဘူးဘယ်သူတွေပါဝင်မယ်ဆိုတာလည်းမပြောနိုင်ဘူး NLD ဘက်ကတော့ဘာမှဆိုလူသိရှင်ကြားကဘာသည့်ပြောဆိုလှုပ်ရှားနေတာဖြစ်ပါတယ
်ဒါပေမဲ့ဒီအချိန်မှာစစ်အစိုးရကအမိန်ထုတ်ပြီးတော့မှတ်ပုံမတင်တဲ့ပါတီရွေးကောက်ပွဲမဝင်တဲ့ပါတီတွေဒီဝင်ရက်တီခွင့်မပေးတော့ဘူးဖျက်သိမ်းလိုက်တယ်ဆိုပြီးလုလိုက်ရင်တော့ခင်ဗျာဘာလုပ်မလဲ
Well that's a point of view and it may be right
ဒါကတော့အမြင်တစ်မျိုးပေါ့လေဒါလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သဘောမတူဘူးဘာကြောင့်လဲဆိုတော့အတိုက်အခံတွေအနေနဲ့ NLD အဖွဲ့ဝင်တွေအနေနဲ့တယောက်နဲ့တယောက်ဆက်သွယ်ပြောဆိုနေနိုင်သမျှသူတို့ဆက်ပြီးတော့ရှင်းသင်းနေမှာပါနိုင်ငံရေးဆိုတာစာနဲ့ပေနဲ့ရေးသားရတယ်လို့စကားနဲ့အပြောဆိုနဲ့လုပ်ရတဲ့ကိစ္စဖြစ်ပါတယ
် NLD ဟာဒီလိုရွေးကောက်ပွဲမှာဝင်ပြိုင်ရင်နိုင်ငံရေးဖြစ်စဉ်မှာဆက်လက်ပါဝင်နေထိုင်ပြီးတော့ဒီမိုကရေစီအခွင့်အရေးတွေကိုနည်းနည်းချင်းထွင်သွားခွင့်ရမယ်ချက်ထွင်ခွင့်ရမယ်အခုလိုလုံးဝမပါဘဲနေလိုက်တော့တိုင်းပြည်အကျိုးဆောင်ရွက်နိုင်မယ့်အခွင့်အလမ်းတရားဆုံးရှုံးသွားတယ်လို့တွက်တက်လူတွေလည်းရှိနေကြပါခင်ဗျာ
I think that the military isn't doing anything to be good for the country
what does စစ်ဆိုးရကတိုင်းပြည်ကောင်းအောင်လှုပ်ဆောင်နေတာတခုမှမတွေ့ရဘူးပြည်သူတွေလွတ်လပ်မှုကိုရရှိခံစားနိုင်အောင်စစ်တပ်ကဘာမှလုပ်မပေးပါဘူးသူတို့ပြည်စည်းဥစ္စာပိုင်ဆိုင်ခွင့်ကိုလည်းအာမခံပေးဆောင်ရွက်ပေးတာမရှိဘူးပြည်သူတွေဖို့ဓာတ်ထက်ပိုးပြီးနစ်နာဆုံးရှုံးစရာအကြောင်းမရှိတော့ပါဘူးဒါကြောင့် NLD ရုပ်ောက်ပွဲဝင်ရင်တိုင်းပြည်ကောင်းအောင်တစုံတရာလုပ်ပေးနိုင်လိမ့်မယ်ဆိုတဲ့အယူဆဟာအခြေအမြစ်မရှိတဲ့ယုံတန်းစကားပဲဖြစ်ပါတယ်စစ်ဆွေးရဘက်ကတိုင်းပြည်ကောင်းအောင်လုပ်ပေးနေတာလည်းကျွန်တော်တို့ခုမှမတွေ့ရဘူးဒီအတူအယောင်ရုပ်ောက်ပွဲမှာ NLD ပါဝင်လိုက်တဲ့အတွက် ငါတို့ဘက်ကဘာလုပ်ပေးမယ်ညာလုပ်ပေးမယ်ဆိုပြီးဘာမှဂရီမပေးပေမဲ့ဝင်ရောက်ရှေ့ပြန်ကြမဲ့သူတွေအများကြီးရှိသားပဲလို့ယူဆပြီးယူကောက်ပွဲဟာဂုံတိတ်ခါရှိတဲ့ယူကောက်ပွဲပါလို့လူတွေကိုရှောက်ပြောလာလိမ့်မယ်ကျွန်တော်တို့ကဒီကိစ္စတွေကိုစစ်တပ်ရှုထောင့်ကမကြည့်ပဲနဲ့ပြည်သူလူထုရဲ့ရှုထောင့်ကကြည့်ကြရပါလိမ့်မယ်ပြည်သူတွေဟာတိတ်ကိုမဲပေးခြင်းနေကြပါတယ်ဒါပေမဲ့သူတို့ကလွတ်လပ်တဲ့ယူကောက်ပွဲကိုပဲလိုချင်ကြတာဒါကိုသူတို့မကြာခဏပြတ်တခဲ့ကြပြီးပါပြီနိုင်ငံတကာကလည်းသိနေကြပါပြီဒါကြောင့်ယူကောက်ပွဲမှာမဲမပေးရလို့ NLD မပါဝင်လို့လူထုဘက်ကအရှုံးပေါ်စရာမရှိတော့ပါဘူးရှုံးနိုင်မဲ့သူကစစ်အစိုးရပဲဖြစ်ပါလေသူတို့ကလုတ်ပေးတဲ့ရွေးကောက်ပွဲကိုအယုံကြည်မရှိလို့တပိတ်မောက်ခံရတာသူတို့ပဲရှုံးတာပါ
အခုနိုင်ငံတကာရဲ့အခန့်ကဏ္ဍကိုနည်းနည်းဆက်ပြီးမေးချင်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်ကမ္ဘာအနောက်ခြမ်းဒီမိုကရေစီနိုင်ငံတွေကဒီလိုစကားမျိုးကိုပြောလာခဲ့တာနှစ်ပေါင်း20ကျော်လာခဲ့ပါပြီသူတို့ရဲ့လုတ်ရကြောင်းလဲမြန်မာနိုင်ငံဒီမိုကရေစီဘက်ကိုတလက်မမှရွေးသွားတာမတွေ့ခဲ့ရပါဘူးအခုလက်ရှိအခြေအနေမှာတော့သူတို့ဘက်ကဘာများလုတ်ပေးနိုင်မယ်ထင်ပါတယ်ခင်ဗျာ
They have to talk to the military and explain to them something they don't understand that election
through ဆစ်ဆူရနဲ့ဆက်သွယ်ပြီးဆစ်ဆူရနားမလဲတဲ့အချက်တချို့ကိုရှင်းပြရပါလိမ့်မယ်ဒီမိုကရေစီမှာရွေးကောက်ပွဲဆိုတာကလူလူရဲ့ပုဂ္ဂလိကအခွင့်အရေးတွေကိုလေးလေးဆားဆားနဲ့ပွန့်ပွန့်လင်းလင်းဆောင်ရွက်ရတဲ့ဖြစ်စဉ်တစ်ရပ်ပါလူလူကိုမတ်တက်ချက်နေခိုင်းပြီးမဲပေးသူတွေအစားစစ်တပ်ကရေးချင်တာရေးပေးချင်သူကိုပေးလို့ရတာမဟုတ်ပါဘူးသူတို့မဲပြားကိုလူလူကိုယ်တိုင်ရေးရဖြည့်ရပေးရတာဖြစ်ပါတယ်အခုစစ်တပ်ကသူတို့အဆင့်အတန်းကိုသူတို့ဖာသာနိုင်ကြအောင်သေးသိမ်အောင်လုပ်နေပါတယ်အခုစစ်တပ်ရဲ့လုပ်ရက်ကြောင့်သူတို့ကိုလူထုကမယုံကြည်ပါလားဆိုတာကဘာကမြင်တွေ့ကြရတော့မှာဖြစ်ပါတယ်ဒါတွေကိုစစ်တပ်နားလည်အောင်နိုင်ငံတကာတိုက်ဝန်းကပြောကြရပါလိမ့်မယ
်ဒီလိုပြောတာကိုစစ်တပ်ကနားလည်ပါမလားခင်ဗျာလိုက်နာပါမလားသူတို့နားလည်လက်ခံလာအောင်ဘယ်လိုမျိုးပြောသင့်တယ်ထင်ပါတယ
် Well they understand force but they're the only ones who use it
သူတို့နားလေတာကအင်အားပဲဖြစ်ပါတယ်ဒီအင်အားဆိုတာကိုလေသူတို့ဒါတစ်ဖက်သက်အသုံးပြုနေတာပါလူလူဟာအင်အားမသုံးပါဘူးအင်နဲ့အားနဲ့လုံနိုင်တဲ့ကိစ္စတွေအားလုံးကိုလေရုပ်သိမ်းတာခံထားရပါတယ်စစ်တပ်ကရုပ်သိမ်းပိတ်ပင်ထားတာပါဒါကြောင့်လူလူဟာစိတ်စိတ်နေခြင်းဆိုတဲ့လက်နက်ကိုပဲအသုံးပြုကြရမှာဖြစ်ပါတယ်စစ်အစိုးရနဲ့ကွဲလွဲတဲ့သဘောကိုပြသရမယ်စစ်တပ်ရဲ့အမိန့်အန္တရာယ်ကိုကြံ့ကြံ့ခံဖိဆန်ကြရမှာဖြစ်ပါတယ်
ဆိုင်ကျွန်တော်မေးတာကနိုင်ငံတကာအစိုင်းအဝိုင်းကဘာလုပ်နိုင်တယ်လဲဆိုတာကိုမေးတာပါသူတို့စီစီကျင်တာကိုစစ်အစိုးရတကယ်နားလဲသဘောပေါက်လာအောင်နိုင်ငံတကာအစိုင်းအဝိုင်းကဘယ်လိုပြောရမလဲဆိုတဲ့အချက်ပ
ါ The international community doesn't make the military understand anything The military
နိုင်ငံတကာအစိုင်းအဝိုင်းဟာမြန်မာစစ်အစိုးရနားလဲသဘောပေါက်လာအောင်ဘာမှမလုပ်နိုင်ပါဘူးစစ်အစိုးရကလည်းသူတို့ကိုပြင်ပကဘာကမကြိုက်ဘူးဆိုတာသိတယ်အရှိချမ်းကရောအနောက်ချမ်းကပါနိုင်ငံတချို့ကနိုင်ငံတခုမှာငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်မှုရှိစေချင်တယ်ဆိုရင်လွတ်လပ်မှုရှိဖို့တိတ်အရေးကြီးတယ်ဆိုတာမြန်မာစစ်အစိုးရနားဝင်လာအောင်ပြောဖို့ကြိုးပမ်းကြပါတယ်ဒါပေမဲ့ဒါကိုစစ်တပ်ကသဘောမပေါက်ပါဘူးဒါကြောင့်အနောက်ဘက်ကဖြစ်ဖြစ်အရှေ့ဘက်ကဖြစ်ဖြစ်ဘယ်လိုပဲကြိုးပမ်းအကျိုးမရှိနိုင်ပါဘူးအချီးနှီးပါပဲ
နိုင်ငံတကာအတိုင်းအဝိုင်းထဲမှာလည်းတချို့ကစစ်အစိုးရကိုအပျော်စွဲဆက်ဆံနေတဲ့နိုင်ငံတွေရှိကြပါတယ်။အမေရိကန်ပြည်ထောင်စုတောင်မှသမ္မတအိုဘားမားတက်လာပြီးမြန်မာပြည်ဆိုင်ရာမူဝါဒကိုနည်းနည်းလျှော့ပေါက်ကင်တွယ်လာတယ်မဟုတ်ဘူးလားခင်ဗျာ။ဒီလိုအပျော်စွဲဝါဒတွေဟာအခုအလုံးမဖြစ်ဘူးဆိုတာပေါ်လွင်လာပြီလို့မဆိုနိုင်ဘူးလားခင်ဗျာ
။ I don't think it's softer. Why do you say it's softer? Because they said that the people are going to be able to vote.My goodness. Yes, there's changes.
ကျွန်တော်ကအမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒပြော့ပြောင်းလာတယ်လို့မထင်ဘူး။ခင်ဗျားကဘာကြောင့်ပြော့ပြောင်းလာတယ်လို့ပြောရတာလဲ။သူတို့ကလူတွေရွေးကောက်ပွဲမှာမဲပေးနိုင်ရမယ်လို့ပြောတာလေ။ရာရာဆဆဗျာ။အမေရိကန်မူဝါဒကပြောင်းလဲမှုရှိတယ်ဆိုတာမှန်တယ်။အမေရိကန်မူဝါဒဟာဘယ်လိုအချက်တွေပေါ်မှာမူတည်နေတယ်ဆိုတာပြောတယ်။စစ်အစိုးရကလာဒီမိုကရေစီကျင့်စဉ်တဲ့အညီစိုက်လိုက်မတ်တပ်လုပ်ရင်တကယ်လူလူလာလာလုပ်ရင်အဲ့ဒီအတွက်အမေရိကန်ဘက်ကအလားတူတုံ့ပြန်မယ်လို့ဆိုတာပါ။အခုအချိန်ထိအမေရိကန်ကဘာမှမလုပ်ရသေးပါဘူး။စေဆူရကတကယ်လှုပ်လာမှဒီဘက်ကတုံ့ပြန်မှာပါ။ဒါကြောင့်အခုအချိန်ထိကအရင်အတိုင်းပဲရှိနေပါသေးတယ
်။ဒါပြင်အခုဖြစ်ထွန်းနေတဲ့အခြေအနေတွေအရအမေရိကန်ဘက်ကပိုပြီးတင်းပြသင့်တယ်လို့ကမထင်ဘူးလားခင်ဗျာ
။ Not necessarily. I think the softness is something that the military doesn't fully understand.
မလိုပါဘူး။ပျော်ပြောင်းညင်သာမှုဆိုတာကိုစေဆူရကအပြည့်အဝသဘောမပေါက်ဘူး။ဒါကြောင့်ဘာလို့ရမှန်းလည်းမသိဖြစ်နေတယ်။သူတို့လောကမှာကအပြောင်းလဲလုပ်ဖို့ဒီမိုကရေစီကိုဥတီဖို့နဲ့မြန်မာပြည်ကိုပွင့်လင်းတဲ့လူ့အဖွဲ့အစည်းဖြစ်အောင်ဖွင့်ပေးဖို့ပါပဲ။ဒါဆိုရင်တော့အပြောင်းလဲတွေအများကြီးဖြစ်လာတယ်ကိုမြင်တွေ့ရလိမ့်မယ်။အခုတော့စစ်ဆေးရကနိုင်ငံတကာရဲ့စံတာကိုအပြည့်အဝသဘောမပေါက်သူတို့လိုချင်တာရအောင်အင်အားသုံးတာကလွဲပြီးဘယ်လိုလုပ်ရမလဲဆိုတာကိုလည်းမသိသလိုဖြစ်နေသူကစစ်တပ်ပါပဲ။ဆိုတော့အနောက်နိုင်ငံတွေဒီမိုကရေစီနိုင်ငံတွေကသူတို့လုပ်ရက်ကိုစန့်ကျင်လာလိမ့်မယ်ဆိုတာကိုတော့စစ်တပ်ကကြိုတွက်ပြီးသားဖြစ်မှာပါ။ဒါကြောင့် စစ်တပ်ကဘာဆက်လုပ်မယ်ဆိုတာစောင့်ကြည့်ပြီးမှနိုင်ငံတကာတိုင်ဝန်ကရှေ့တိုးဆောင်ရွက်ကြရမှာပါစစ်တပ်လိုအပ်ချက်နဲ့အညီပြည်သူတွေကလိုက်ပြီးနှိပေးရမှာလားပြည်သူစံတာအတိုင်းစစ်တပ်ကလိုက်ပါဆောင်ရွက်ပေးရမှာလားဆိုတာကြည့်ကြရမှာပါ
ကျွန်တော်နောက်ဆုံးအနေနဲ့ကုလသမဂ္ဂရဲ့အခန့်ကဏ္ဍကိုနည်းနည်းမေးချင်ပါတယ်ကုလသမဂ္ဂရဲ့အခန့်ကဏ္ဍရောဒီနေရာမှာဘလောက်အရေးကြီးပါသလဲစီရောစီပါသေးလားကုလသမဂ္ဂရဲ့အခန့်ကဏ္ဍ
Well the United Nations while it attempts not to play favorites has attempted very seriously
ကုလသမဂ္ဂကလည်းမျက်နှာသာမပေးဘဲနိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့ဆွဲဆောင်ခဲ့ပါတယ်ဒီမိုကရေစီကျင့်စဉ်အတိုင်းကြင်ကြံမှုတိုက်တွန်းခဲ့ပါတယ်ကုလသမဂ္ဂတွင်မှုချုပ်ကိုယ်တိုင်သူ့လုပ်ပိုင်ခွင့်အာဏာအကုန်သုံးပြီးစစ်အစိုးရကိုသဘောပေါက်လာအောင်အားထုတ်ကြပေမဲ့စစ်အစိုးရကသဘောကိုမပေါက်နိုင်တာပါ
တရုတ်တို့ရုရှားတို့လိုနိုင်ငံတွေကမြန်မာစစ်အစိုးရကိုကာစီကာစီကုလသမဂ္ဂရှေ့မှာလုပ်ပေးနေတဲ့ကိစ္စပါခင်ဗျာ
Oh yes it is on certain things Russians and the Chinese
ဟုတ်ပါတယ်အချို့ကိစ္စတွေမှာရုရှားတို့တရုတ်တို့ကသူတို့အကျိုးစီးပွားတချို့ကိုမျက်ကွက်ကြပါတယ်ဒါပေမဲ့သူတို့တောင်မှသူတို့လူချင်တာရဖို့အတွက်နိုင်ငံတကာနဲ့ဘယ်လိုညှိနှိုင်းပြီးအပေးအယူလုပ်ရမယ်ဆိုတာသိကြပါတယ်သူတို့ကအတွေ့အကြုံရှိတယ်အကင်းပါတယ်ဗမာစစ်တပ်ကဘယ်လိုမှအကင်းမပါဘူးအင်အားသုံးဖို့လောက်တာနားလေကြပါတယ်